လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ထပ်ပြီးဝင်မပြိုင်ဖို့ဒီမိုကရက်တစ်ပါတီကထင်ရှားတဲ့ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။သမ္မတဘိုင်ဒန်အတွက်ရွေးကောက်ပွဲအောင်နိုင်ခြင်းဟာရပ်ပိုင်းတွင်းမှာပဲကျဆင်းလာနေကြောင်းနဲ့သူ့ရဲ့ရွေးကောက်ပွဲရှုံးနိမ့်မှုကလည်းလွတ်တော်နှစ်ရက်စလုံးမှာလည်းဒီမိုကရက်တစ်ထိန်းချုပ်နိုင်ဖို့အတွက်မျှော်လင့်ချက်ပါထိခိုက်လာနိုင်ခြင်းရှိနေတယ်လို့သမ္မတကိုဝိုင်းပြီးသတိပေးနေကြတာဖြစ်ပါတယ်။နိုင်ငံသိမ့်မရှိတဲ့အတွက်သမ္မတဘိုင်ဒန်နဲ့ရွေးကောက်ပွဲကိုပြန်ပြီးဝင်ရေးအသေးချာစဉ်းစားဖို့လိုတယ်လို့သူဒုသမ္မတဖြစ်တဲ့ရှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကနိုင်ငံရေးမိတ်ဆွေတွေကိုပြောကြားခဲ့တာပါ။ဒါပေမဲ့အသက်81နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ကနိုဝင်ဘာ5ရက်ရွေးကောက်ပွဲမှာသူဟာဒီမိုကရက်တရဲ့ဆန့်ဖြစ်ရှိနေမယ်လို့ပြောကြားရင်းရွေးကောက်ပွဲထပ်ပြီးဝင်မှာဖြစ်ကြောင်းပြသခဲ့တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာအခုတတိယအကြိမ် COVID-19 ပြန်ဖြစ်နေတာဖြစ်ပြီးသူရဲ့ဒန်လဝဲကအပန်းဖြေနေမှာတိကျခွဲနေနေရတာပါလူရုမဲ့တွေ့ဆုံမဲ့အစီအစဉ်လည်းဘာမှမရှိပါဘူးတချိန်တည်းမှာပဲသူ့ပြိုင်မဲ့ဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ celebrity နေညနေမှာပဲ Republican Party သမ္မတလောင်းဖြစ်နေအမည်ရှင်းတင်တာကိုလက်ခံတော့မှာဖြစ်ပါတယ်